ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့မြန်မာနိုင်ငံကနိုင်ငံရေးအကြအတဲကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အလင်းအမြန်တုံ့ပြန်ဆောင်ရွက်ကြဖို့ကုလသမဂ္ဂအထွေထွေအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကဗိုလ်ထူးလေးမှာတုံ့ပြန်တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံကိုဒီမိုကရေစီအသွင်ပြောင်းရေးလမ်းကြောင်းပေါ်ကိုပြန်လည်ရောက်ရှိအောင်နိုင်ငံတကာနဲ့ဒေသဆိုင်ရာအတိုင်းအဝိုင်းအနေနဲ့တင်းတင်းကျပ်ကျပ်ထဲမြန်မြန်ဆန်းဆန်းအင်တိုင်းအားတိုင်းဝန်းဝန်းလှုပ်ဆောင်ကြဖို့ကုလသမဂ္ဂအထွေထွေမှုချုပ်ကတိုက်တွန်းထားပါတယ်စစ်တပ်ကအာဏာသိမ်းချုပ်ကန့်ထားတဲ့အတွက်ရိုဝင်ဂျာမွတ်စလင်တွေနဲ့တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေအတွက်လှုပ်ဆောင်ဖို့ဟာအလွန်ခက်ခဲသွားမှာကိုစိုးရိမ်မိတယ်လို့လည်းအတွင်းမှုချုပ်ကဖော်ပြထားပါတယ်။ဘူတူနေကထုတ်ပြန်တဲ့အစည်းအဝေးခန်းစာဟာဩဂုတ်လ30ရက်နေ့နေစွဲနဲ့အတူတူထားပြီးသားဖြစ်ပါတယ်။အစည်းအဝေးခန်းစာကိုနိုင်ငံပေါင်း119နိုင်ငံကထောက်ခံတည်ပြုခဲ့တာဖြစ်ပြီးတရုတ်နိုင်ငံအပါအဝင်နိုင်ငံပေါင်း36နိုင်ငံကကန့်ကွက်ထားပါတယ်။ဘီလာရုစ်နဲ့အခြားနိုင်ငံတနိုင်ငံကတော့မဲမပေးပဲနေခဲ့ပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ရိုဟင်ဂျာမွတ်စလင်တွေအပါအဝင်အကူအညီအထောက်ပံ့လိုအပ်နေသူတွေအတွက်လူသားချင်းစာနာမှုအထောက်အပံ့တွေကိုလည်းအလင်းအမြန်ပေးကြဖို့တိုက်တွန်းထားပါတယ်